မြန်မာအစိုးရနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးနိုင်ဖို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေစုပေါင်းပြီး UWSA ခေါ်ဝါပြည်တွေ့စီညီညွတ်ရေးအဖွဲ့ကနေဦးဆောင်မှုနဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့အတစ်ကိုဖွဲ့စည်းကြဖို့ကြိုးပမ်းနေကြပါတယ်။လက်ရှိ NCA စာချုပ်ဟာအပြည့်ရစဲရင်းနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးရင်းမှာရပ်တန့်နေတဲ့အနေအထားကြောင့်နိုင်ငံရေးဆွေးနွေးရေးအဖွဲ့အတစ်ကိုဖွဲ့ထားတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့ထဲမှာလည်း UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်တွေလည်းပါဝင်နေပေမဲ့အဖွဲ့အစ်ဖွဲ့စည်းရေးကိစ္စကိုမသိရှိသေးဘူးလို့ UNFC အဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအစိုးရနဲ့နိုင်ငံရေးရဆွေးနွေးဖို့အတွက် UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ကနေဦးဆောင်ပြီးတော့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေစုပေါင်းပြီးနိုင်ငံရေးဆွေးနွေးရေးအဖွဲ့အတစ်ကိုထပ်မံဖွဲ့စည်းသွားဖို့ကြိုးပမ်းနေကြတာပါအဖွဲ့ရဲ့မြည်ကတော့နိုင်ငံရေးဆွေးနွေးရေးအဖွဲ့လို့ခေါ်သွင်းပြီးတိုင်းရင်းသားအဖွဲ့တွေအနေနဲ့ UWSA ဌာနချုပ်ပန်းစမ်းမှာအစည်းအဝေးလှုပ်ဆောင်နေစေဖြစ်လို့အသေးစိတ်အခြေအနေကိုမသိရှိသေးဘူးလို့တရားနယ်လေတမ်းမလောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဘူမူတာအကျော်ကပြောပါတယ
်။ဖွဲ့စည်းတမန်လို့တော့သူကပြောတယ်။ဒါနဲ့ဖွင့်နေတဲ့ဘယ်လိုအသောမျိုးဆိုတဲ့တရားတွေ
မြန်မာဆွေရနဲ့ဆွေးနွေးဖို့အတွက်တိုင်းဒေသနဲ့ကန်ဖွဲ့ကိုဖွဲ့နဲ့နိုင်ငံရေးဆွေးနွေးရေးဖွဲ့ကိုမတ်လတွင်ဖွဲ့စည်းသွားမယ်လို့ UWSA ရရှိသူကတည်ပြုပြောဆိုခဲ့ပေမဲ့လည်းအသေးစိတ်ကတော့ပြောဆိုခဲ့ခြင်းမရှိပါဘူး။ဖေဖော်ဝါရီလ23ရက်နေ့မှာစတင်ကျင်းပခဲ့တဲ့ UWSA ဌာနချုပ်ပန်ဆန်းစည်းဝေးမှာဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSPP SSA မြောက်ပိုင်းချမ်းပြည်တပ်မတော် TNL ခေါ်တအံပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကဖွဲ့ MNDAA တို့တက်ရောက်ခဲ့ပြီးတနိုင်ငံလုံးပြည်ကတက်ကမှုရက်စက်ရေးသဘောတူညီစာချုပ် NCU ကိုဆက်လက်မလွတ်ဆောင်တော့ပဲငင်းချမ်းရေးစာချုပ်သစ်ကိုဖော်ဆောင်မယ်လို့လည်းထုတ်ပြန်ခဲ့ပါတယ်။တိုင်းဒေသနဲ့ကန်ဖွဲ့ကိုဖွဲ့နဲ့နိုင်ငံရေးဆွေးနွေးပွဲဖွဲ့သစ်ကိုဖွဲ့စည်းနိုင်ရေးအတွက်အခြေအနေကြောင်းကြောင်းကြောင့်ဗန်ဆန်းညီလာခံကိုမတက်ရောက်နိုင်တဲ့မွန်ပြည်တပ်ပါတီနဲ့ KMPP ကရင်နေမျိုးရန်တိုးတက်ရေးပါတီကိုလည်းဖိတ်ခေါ်ထားပါတယ်။ဗန်ဆန်းစည်းဝေးဆုံးဖြတ်ချက်ရနိုင်ငံရေးဆွေးနွေးရေးဖွဲ့သစ်ဖွဲ့စည်းသွားမယ့်ပုံမှာ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများ Federal Council အနေနဲ့အခြေအနေမှန်ကိုမသိရှိသေးဘူးလို့ဒုတိယဥက္ကဋ္ဌနဟန်သာကပြောပါတယ
်။ဒီကိစ္စလည်းကျွန်တော်တို့အဲ့ဒီစည်းဝေးမှာတတ်တဲ့တဲ့ကျွန်တော်တို့ဘက်ကကိုယ်စားလှယ်တွေပေါ့။ဆိုရင်လည်းဒီနေနဲ့တော့မဟုတ်ဘူးလား။ KIO နဲ့ SSPD ကကိုယ်စားလှယ်တွေတတ်တဲ့တဲ့သူပြန်မရောက်သေးဘူးကွာ။သူတို့ပြန်မရောက်သေးတော့တတ်တဲ့ခေတ်လေးအမှန်ကိုကျွန်တော်တို့ကသိနိုင်သေးဘူး။သူတို့ကပြတ်ခတ်တဲ့အနေနဲ့တော့ပါလို့သိတယ်။ခေတ်လေးအဆုံးကိုကျွန်တော်တို့မသိသေးတော့ကျွန်တော်တို့ဘာမှအဆင်ဖြတ်လို့ပြီးနိုင်သေးဘူး
။UNSC နေနဲ့လက်ရှိ NCA စာချုပ်ဖြည့်ဆွက်ပြင်ဆင်ပြီးရင်လက်မှတ်ရေးသွို့ဖို့စီစဉ်ရာကနေအခုလိုအခြေအနေမျိုးပြောင်းလာတဲ့နေသားလို့လည်းနဟန်သားကပြောပါတယ
်ကျွန်တော်တို့ကတော့မူလကစီရီလိုင်းကိုနော်စာချုပ်ဖြည့်ဆွက်ပြီးတော့မှလက်မှတ်ထိုးဖို့ပြင်ဆင်ထားတဲ့အနေအထားက UNSC ရဲ့စီစဉ်ထားမှုပေါ့နော်ကျေးဇူးမှုတွေပေါ့အခုကတော့တမျိုးပြောင်းတယ်ဆိုတော့ဟိုဘက်ကအဲ့ဒီကျေးဇူးမှုတွေကအခြေအနေဘယ်လိုလဲမပြတ်တတ်သေးတော့ကျွန်တော်တို့လည်းဘာမှအပြည့်မပေးနိုင်သေးဘူးနဲ့
TNL တမ်းပလောင်တပ်ဖွဲ့အနေနဲ့ကတော့လက်ရှိ NCA စာချုပ်ဟာထိရောက်မှုမရှိတော့တာကြောင့်တိုင်းဒေသတွေရဲ့နိုင်ငံရေးပုံသဘောတူညီချက်ကိုရယူပြီးအစိုးရနဲ့ငင်းချမ်းရေးဆွေးနွေးရင်ပုံမလွယ်ကူမယ်လို့ TNL ပြန်ကြားရေးတာဝန်ခံဘူမူတာအကျော်ကပြောပါတယ
်။ခုဟာကတော့ NCA ကဒီမှာကျွန်တော်ရပ်တန့်နေတဲ့ ship point နဲ့အလုပ်လုပ်သွားတဲ့ကျန်တဲ့ဖွဲ့တွေနဲ့ဒီဘာမှသူချမှုမရှိလောက်ဘူး၊ကုတဲမှုလည်းမရှိလောက်ဘူး။အဲဒီလိုပြောရတယ်။ဒီတိုင်းဒေသအဖွဲ့တွေကဒီနိုင်ငံကြီးဘုံတော်ထားရမှာသူရနေဒီမြေကြီးပြောတဲ့ချိန်ဆိုမျိုးလို့ဒီတဲ့ပုံများဆန်နေတဲ့ထိရမှုကိုရှိမှလို့အဲ့လိုပြောနေတယ
်။နိုင်ငံရေးဆွေးနွေးပွဲအသစ်ဖွဲ့စည်းသွားမဲ့ပုံမှာ SSPP SSA ကမြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့သဘောထားမှတ်ချက်ပေးဖို့မရှိဘူးလို့ပြန်ကြားရေးတာဝန်ခံစိုင်းဘုံဟန်ကပြောပါတယ်
။ရလတီဟိုဥက္ကဋ္ဌတာဝန်ယူထားတဲ့ KAI ကိုလည်းပါပါတယ်။အဲကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကျတော့ဘာမှဥမတ်ချက်ကြိုးစားသိရှိပါဘူးဗျာ
။နိုင်ငံရေးဆွေးနွေးရေးဖွဲ့ကိုလက်နက်ကန်ဖွဲ့တစ်ဖွဲ့လင်ဂူစလဲ3ဦးကနေ5ဦးထိပါဝင်နိုင်တယ်လို့နိုင်ငံရေးသွေးဆုံဆွေးနွေးရေးပိတ်ဆို့နေတာကိုကြော်ဖြတ်ဖို့နိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းကြမလဲ။ထိုးစစ်ကိုဘယ်လိုရပ်ဆဲကြမလဲ။ဒါတွေကိုအဓိကဆွေးနွေးဖို့နိုင်ငံရေးသွေးဆုံဆွေးနွေးရေးကော်မတီကိုဖွဲ့ရတယ်လို့ TNL သွေးရင်မှုဘူမှုကြီးတာဖုံးကျော်ကမီဒီယာတွေကိုပြောဆိုခဲ့ပါတယ်။NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPN နဲ့မြန်မာငြမ်းချမ်းရေးကော်မရှင်ဖွဲ့တို့ကလာမယ့်မတ်လ3ရက်နေ့မှာတွေ့ဆုံသွားဖို့လည်းရှိနေပါတယ်။ UNSC အနေနဲ့ကတော့နိုင်ငံရေးစီရေးအချက်၉ချက်ကိုအစိုးရသားမှဆိုပြထားပြီးဒီအချက်တွေကိုညှိနှိုင်းဆွေးနွေးသွားရမှာဖြစ်ပါတယ်။တကယ်လို့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ကနေဦးဆောင်ပြီးတော့နိုင်ငံရေးဆွေးနွေးရေးအဖွဲ့အတစ်ကိုထပ်မံဖွဲ့စည်းလိုက်မယ်ဆိုရင် UNSA ရဲ့ခန့်ကန်တာဟာမှိမ့်မိန်သွားနိုင်မလားဆိုတဲ့အပေါ်တိုင်းဒေသရေးလိလသူတွေကနေသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။